မြန်မာနိုင်ငံမှာရိုက်တာသတင်းနောက်နှစ်ဦးကိုနှိစီတောင်းတန်းချမှတ်အရေးယူထားတာဟာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်စေရုံသာမကဒေါ်သာစုကြည်ရဲ့ဂုဏ်သိက္ခာကိုပါကြာဆင်းစေကြောင်းနယူးယောက်အခြေစိုက် CPJ သတင်းများသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကမနေ့ကထုတ်ပြန်ခဲ့တဲ့ဒေါ်သာစုကြည်စီတရိုက်အိတ်ဖွင့်ပေးစာမှာဝေဖန်ထောက်ပြခဲ့ပါတယ်။နိုဘယ်ငြိမ်းချမ်းဆုရှင်ဖြစ်တဲ့ဒေါ်သာစုကြည်အနေနဲ့သတင်းလွတ်လပ်ခွင့်ကိုတန်ဖိုးထားကျင့်သုံးမယ်လို့မျှော်လင့်ကြောင်း CPJ အဖွဲ့က VOA ကိုပြောပါတယ်။မှန်ရင်ချင်းနိုင်ကအပြည့်စုံကိုပြောပြမှာပါ
။ American Chief Site နာမည်ကျော်သတင်းစာကြီးတစ်စောင်ဖြစ်တဲ့ The Washington Post နဲ့ပူးပေါင်းလှုပ်ရှားတဲ့ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်မိတ်ဖက်လှုပ်ရှားမှုကိုစတင်တဲ့အနေနဲ့နိုဝင်ဘာလ26ရက်နေ့ထုတ် The Washington Post သတင်းစာမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်စီကိုရေးသားပြီး CPJ ရဲ့အိတ်ခွင့်ပေးစာကိုစတင်ဖော်ပြခဲ့တာပါ။CPJ လို့ခေါ်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Joel Simon ကဒေါက်ဆန်းစုကြည်စီကိုရေးသားထားတဲ့အိတ်ဖွင့်ပေးစာရဲ့အဓိကရည်ရွယ်ချက်နဲ့ပတ်သက်လို့ CPJ အာရှရေးရာညွှန်ကြားရေးမှူး Steve Butler က VOA ကိုခုလိုပြောပါတယ
် The main message of the letter is to put pressure
ဒီစာရဲ့အဓိကရည်ရွယ်ချက်ကကျင်းထောင်ထဲမှာထိမ့်သိမ်းခံထားရတဲ့ Writer သတင်းတော်နှစ်ဦးအမြန်ဆုံးလွှတ်ပေးရေးဒေါက်ဆန်းစုကြည်အနေနဲ့ဆောင်ရွက်ဖို့ပြအပေးတာဖြစ်ပါလေ။ရင်းလုံးကတော့တရားရုံးမှာအမှုစစ်ဆေးနေစေဖြစ်လို့သူ့အနေနဲ့တရက်ပါဝင်ပတ်သက်လို့မရပါဘူး။အခုတော့သူ့မှာလောက်ပိုင်ခွင့်ရှိနေပါလေ။ဒါကြောင့်လူငင်းချမ်းသာခွင့်နဲ့လွှတ်ပေးဖို့သူ့ကိုတွန်းအားပေးတာဖြစ်ပါလေ
။ဒီစာထဲမှာထောက်ပြထားတဲ့အချက်လက်တွေကိုဒေါက်ဆန်းစုကြည်အနေနဲ့လက်ခံနားထောင်နေမယ်လို့လည်းမျှော်လင့်ကြောင်း Steve Butler ကဆိုပါရယ်
။ We hope she will. If we in one sense was having new in the letter we're saying
to you not only me လို့ကျွန်တော်တို့မျှော်လင့်ပါတယ်။စာထဲမှာလည်းသူ့ရဲ့ဂုဏ်သိက္ခာကိုဘယ်လိုထိခိုက်မှုတွေရှိနေလဲဆိုတာသူသိအောင်စူးစမ်းပြီးတော့တိုက်ရိုက်ကြောထားပါတယ်။သူ့အနေနဲ့ဒီသတင်းနောက်နှစ်ဦးဘာကြောင့်အများဆုံးဆွတ်တယ်လဲဆိုတာကိုစာထဲမှာတင်ပြထားပါတယ်။ကျွန်တော်တို့ဟာဒီကိစ္စနဲ့ပတ်သက်ပြီးတော့ညင်နေမှာမဟုတ်ပါဘူး။
မြန်မာနိုင်ငံအပါအဝင်အခြားကမ္ဘာနိုင်ငံတွေမှာသတင်းမီဒီယာတွေပေါ်ဖိနှိပ်မှုတွေကိုစန့်ကျင်တဲ့လှုပ်ရှားမှုကို Washington Post သတင်းစာကြီးနဲ့အတူ CPJ တို့ပူးပေါင်းဆောင်ရွက်မှုကိုလည်း Steve Butler ကအခုလိုရှင်းပြပါဗျာ
This is the first publication related
to တော်သူကြီးစီကို8ဖွင့်ပေးစာရေးသားမှုဟာလှုပ်ရှားမှုတစ်ခုအနေနဲ့စတင်လိုက်တဲ့ပထမဆုံးလို့ရပါနောက်ပိုင်းမှာလည်းသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့တခြားဖွဲ့စည်းတွေပါဝင်ရေးသားဖော်ပြမှုတွေရှိလာမှာပါ Washington Post သတင်းစာအနေနဲ့CPJ လို့ဖွဲ့စည်းတွေနဲ့လက်တွဲပြီးတော့သတင်းလွတ်လပ်ခွင့်လှုပ်ရှားမှုပူးပေါင်းဆောင်ရွက်လိုတဲ့အတွက်အခုလိုလှုပ်ရှားမှုကိုစတင်တာဖြစ်ပါတယ
်။ဒေါက်ဆန်းစစ်ချီစီကိုရေးသားထားတဲ့စာထဲမှာတော့ဒေါက်ဆန်းစစ်ချီဟာနေကျေကျုပ်ဖြစ်15နှစ်ကြာထိန်းသိမ်းခံခဲ့ရတယ်လို့စစ်ပြတ်အုပ်ချုပ်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံဟာကမ္ဘာပေါ်မှာစင်စါအရှိဆုံးနိုင်ငံတွေတို့တစ်နိုင်ငံဖြစ်ခဲ့ကြောင်းအစာချီရေးထားပါတယ်။အဲဒီနောက်မှာတော့ဒေါက်ဆန်းစစ်ချီလွတ်မြောက်လာခဲ့ပြီးမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းအသစ်စီရှောင်လန်းနိုင်ဖို့သူ့အနေနဲ့နိုင်ငံရေးနယ်ပယ်တွေပြန်ပြီးဝင်ခွင့်ရခဲ့တယ်လို့သတင်းမီဒီယာတွေအနေနဲ့လည်းလွတ်လပ်ခွင့်ရခဲ့ပြီးကြောက်ရွံ့စရာမလိုပဲမြန်မာနိုင်ငံရဲ့အောင်မြင်မှုတွေစိန်ခေါ်မှုအခက်အခဲတွေကိုပိုးပြီးလွတ်လပ်စွာနဲ့အစတင်ပြင်ပခွင့်ရခဲ့တယ်လို့စာရဲမှာရေးထားပါတယ်။နောက်ပြီး2015ခုနှစ်မှာဒီမိုကရေစီနည်းလမ်းနဲ့ရွေးကောက်ပွဲကျင်းပခဲ့ပြီးဒေါက်ဆန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာခဲ့တယ်လို့သူဟာတကယ့်အာဏာရခေါင်းဆောင်ဆိုတာကိုလည်းကဘာကလက်ခံခဲ့တယ်လို့ Joel Simon ကဆိုပါတယ်။ဒါပေမဲ့ဒီနေ့အချိန်မှာတော့အဲ့ဒီလိုမျှော်လင့်ချက်နဲ့အကောင်းမြင်ယုံကြည်မှုတွေဟာပျောက်ွယ်သလောက်ဖြစ်နေတယ်လို့စာရဲမှာဖော်ပြထားပါတယ်။ရိုက်တာသတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဆိုရင်ကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့အရေးယူခံခဲ့ရတယ်လို့တစ်ချိန်တည်းမှာပဲအခြားသတင်းတော်တွေဟာဆိုရင်လေဖိနှိပ်မှုဥပဒေတွေအောက်မှာထောင်ဒဏ်အချိန်မရွေးကြားခံနိုင်လဲဆိုပြီးချင်းချောက်ခံထားရတယ်လို့ဆိုပါတယ်အခုလိုအင်မတန်ဆိုးရွားတဲ့မှားရမှုတွေကိုအမှန်ဖြစ်အောင်ပြန်ပြီးတက်မှတ်ဖို့ဒေါက်ဆန်းစုကြည်ကိုမေတ္တာရပ်ခံကြောင်း CPJ အမှုဆောင်ညွှန်ကြားမှု Joel Simon ကဆိုပါတယ်ဒီမှားရမှုတွေဟာမြန်မာနိုင်ငံကိုလည်းအလွန်ပဲထိခိုက်စေတဲ့အပြင်လူပန်းငင်းရေးဆုရှင်လည်းဖြစ်လူမျိုးရေးနဲ့ဒီမိုကရေစီရေးချန်ပီယံဆိုတဲ့ဒေါက်ဆန်းစုကြည်ရဲ့ဂုဏ်သိက္ခာကိုလည်းကြာဆင်းစေတယ်လို့စာထဲမှာအလေးနက်ဖော်ပြထားပါတယ်ဒါပြင်အစိုးရအာဏာပိုင်တွေရဲ့ဖိနှိပ်မှုကြောင့်ထိခိုက်မြင့်လာမှုတွေအကြောင်းဒေါက်ဆန်းစုကြည်ကိုယ်တိုင်ကြမ်းတစောင်းလိုလေ့လာပြုစုရေးသားထားတဲ့ Freedom from Fear ကြောင်းယုံခြင်းမှကင်းဝေးရေးစာအုပ်မှာအာဏာကသာအကျင့်ပြတ်လက်စားတာမဟုတ်ဘဲအကြောက်တရားကလည်းအကျင့်ကိုပြပြစေတယ်လို့ဒေါက်ဆန်းစုကြည်ရေးသားခဲ့တဲ့အချက်ကို CPG ရဲ့စာထဲမှာထောက်ပြထားပါတယ်ကိုယ်တိုင်ရေးခဲ့တဲ့မူကျင့်ဝိနဲ့အညီဒေါက်ဆန်းစုကြည်အနေနဲ့လက်တွေ့ကျင့်သုံးနေထိုင်ပြီးကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုလူငယ်ချမ်းသာဝင်ပေးဖို့တမရဥဝင်းမြင့်ကိုမေတ္တာရက်ခံပန်ကြားလိမ့်မယ်လို့မျှော်လင့်ကြောင်း CPG ရဲ့အိတ်ဖွင့်ပေးစာမှာရေးသားထားပါတယ် ဒီတော့တွင်သတင်းမီဒီယာတွေရဲ့ရည်တည်ချက်ကဏ္ဍနဲ့ပတ်သက်လို့ဝေဖန်တဲ့အနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကနေပြည်တော်မှာပြုလုပ်တဲ့မြန်မာသတင်းမီဒီယာကောင်စီနဲ့ညစာစာပွဲအခမ်းအနားမိကွန်းပြောကြားရမှာမိကွန်းထုတ်ခဲ့ပါတယ်ရှင်